မြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးတွင်ကကိုဗစ် -19 တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်အမေရိကန်ဒေါ်လာ9000တန်ဖိုးရှိတဲ့ကျန်းမာရေးအကာအကွယ်ဝတ်စုံ PPE တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကိုစာလွှဲပြောင်းပေးခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံတွင်ကိုဗစ် -19 တိုက်ဖျက်ရေးအတွက်အမေရိကန်အစိုးရရဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုအထောက်အပံ့ရန်ငွေအဖြစ်အရင်ကပေးရထားတဲ့အမေရိကန်ဒေါ်လာ 18.5 ဘန်းအပြင်အခုအကူအညီကိုထပ်ဆောင်ပေးရတာလည်းဖြစ်ပါတယ်။အခုလိုအကူအညီကိုပေးရတာမှလမ်းညွှန်ကြီးကြပ်ခဲ့သူအမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကဒီအကူအညီဟာမြန်မာကျန်းမာရေးလုပ်ငန်းအတွက်အမေရိကန်တို့ရဲ့တာမဏိရှေ့ကြားတဲ့ကတိကဝတ်ပေါ်မှာအခြေတည်တာဖြစ်တယ်လို့ပြောပါရယ်။မလာတော့ကလည်းမြန်မာနိုင်ငံတွင် COVID-19 တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အမေရိကန်အစိုးရကအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှု Agency USAID ကတဆင့်ကျန်းမာရေးအကာအကွယ်သုံးပစ္စည်းတွေကိုလူဒဏ်ခဲ့ပြီးပါရယ်။အခုလူဒဏ်တဲ့ပစ္စည်းတွေကိုတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြည်နယ်ရခြားလူသားချင်းစာနာမှု BNDA နဲ့ရဖက်ဆိုင်ရာအကူအညီပေးတည်တံ့ရန်မုံငွေကလှူဒါန်းတာဖြစ်ပြီးမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍအတွက်ကြေကြေပြန့်ပြန့်လှူဒါန်းနေတဲ့အထက်ကအစိတ်ပိုင်းတရက်ဖြစ်တယ်လို့ American တန်ယုံရဲ့ဇူလိုင်လ29ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။